ုတော့ EU ကမြန်မာကိုပေးမဲ့အထောက်ပံ့တွေအကြောင်းသင်ပြပါမယ်။ရှေ့ခိုင်ပြည်နယ်အပအဝင်မြန်မာနိုင်ငံတွင်ပဋိပက္ခဖြစ်ပွားရာသီးသသုံးခုမှရှိတဲ့ဒုက္ခသည်တွေအတွက်ယူရိုငွေ၉တန်းထောက်ပံ့ကူညီသွားဖို့ရှိသလိုနောက်ထပ်ယူရို၃တန်းကိုလည်းတဘာဝဘေးအန္တရာယ်ကာကွယ်လျှော့ကြတဲ့ကိစ္စရပ်တွေမှာသုံးဖို့အကူအညီတွေပေးသွားမယ်လို့ EU ဥရောပသမဂ္ဂကကြေညာလိုက်ပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါရရှင်။
EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရေးနဲ့ပြည်ပခဖြည့်ရှင်းဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနီစ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့ယူရိုငွေ12သန်းထိပေးလိုသွားမယ်လို့ပြောဆိုလိုက်တာပါဒီငွေတွေကိုရခိုင်ရှမ်းကချင်စတဲ့ပြည်ပခဖြစ်ခဲ့ရာဒေသတွေကလူမျိုးတွေအထွတ်အပအဝင်တဘာဝဘေးရန်နဲ့ကာကွယ်လျှော့ချတဲ့လုပ်ငန်းရပ်တွေမှာအသုံးပြုသွားမှာဖြစ်တယ်လို့ EU ထရိတ်ဘန်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်လူသားချင်းစာနာထောက်ထားမှုအကူအညီရဲ့တဘာဝဘေးကြိုတင်ကာကွယ်ရေးပေါ့အဲ့ဒီနှစ်ခုအတွက်ကိုတို့အနေနဲ့ပူးပေါင်းဆောင်ရွက်မယ်အကူအညီပေးကြပါတယ်လို့ပြောတယ်အရင်ကလည်းအကူအညီဘူးတယ်အရင်တော့ UN အခြား UN ဖွဲ့စည်းရာတစ်ဆင့်ဒီတို့ကအကူအညီပေးနေတာပေါ့နော်အခုလည်းအကူအညီတွေပေးမယ်ဒီနှစ်လည်းအဲ့လိုမျိုးပြောသွားတာပါ
စာနာမှုဆိုင်ရာမဟာမင်းကြီးစတန်လီယာနေဆာသူ့ရဲ့ခီးစဉ်အတွင်ရခိုင်ပြည်နယ်မောင်တော်ဒေသကိုပထမဆုံးအချိန်တောက်ရောက်လေ့လာခဲ့သလိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးနေဆက်ရေးရာဝန်ကြီးအပါအဝင်နိုင်ငံခြားရေးဒုဝန်ကြီးတွေနဲ့ပါနေပြည်တော်မှာတရားစီတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ရခိုင်ပြည်ခီးစဉ်အစုံမှာတော့အဲ့ဒီဒေသမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများကြီးလိုအပ်နေပြီးမကြသေးခင်ကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေကြောင့်အဟာရချို့တဲ့မှုနှုန်းတွေဆူဆူဝါးဝါးရှိခဲ့တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောတာက
အဟာရချို့တဲ့ခြင်းဆိုတာမြန်မာနိုင်ငံမှာတနိုင်ငံလုံးမှာရှိတယ်တနိုင်ငံလုံးမှာအဲ့ဒီကြီးလက်တော်ရတွေမှာရောနေရာနှံ့မှာအထက်အလျောက်ကအဟာရချို့တဲ့ခြင်းဆိုတာတေချာပေါက်ရှိတယ်သို့တော့စူးစူးဝါးဝါးအဟာရချို့တဲ့ခြင်းတွေအပြုံလိုက်အထုလိုက်ဖြစ်ပြီလားဆိုတော့မဖြစ်ဘူးအဲ့အထူးသဖြင့်ရခိုင်ဒေသမှာမရှိဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုးဝေးဝေးဝေးတကယ်ကိုဘောင်းတော်ဟိုနောက်မြောက်ပိုင်းနေရောပါအကုန်အနှံ့ရောက်တယ်အဲ့တော့အမတန်ဟိုဆိုးရတဲ့အဟာရချို့တဲ့ခြင်းဆိုတာဆက်ရှာပါပါတွေ့ရရှိရရှိရဆက်ရှာပါပါတွေ့ရဆိုတော့အဲ့ကျွန်တော်မျက်မြင်မှာတော့ပြင်းထန်တဲ့အာဟာရချို့တဲ့ခြင်းတို့ညံ့ညံ့ဆက်ဆက်ဆုလိုက်ပြုံလိုက်လို့မရှိဘူးအဲ့တော့အချင်း generally ပြောရရင်တော့တနင်္ဂနွေလုံးမှာဟိုကရခိုင်ဘက်မှာဆိုရခိုင်တချို့ဒေသတွေမှာတော့လီယာတွေ့တယ်ကိုဘက်ကမောင်းတော်တို့ဘာတို့ဘက်ကဟိုအုပ်စုတွေမှာမွတ်စလင်ဘာသာကိုယ်ပိုင်အုပ်စုတွေဘက်မှာတွေ့ရကြတော့တိတ်မရှိဘူးအာဟာရချို့တဲ့တာအပြင်းထန်တာမရှိဘူးရခိုင်ဘက်မှာတော့တချို့တွေ့တယ်စသဖြင့်ပေါ့နော်အဲ့လိုကျွန်တော်တို့တနင်္ဂနွေလုံးတိုင်းတာအနေနဲ့တွေ့ရသလောက်ပဲတွေ့တယ်ပို့ပြီးတော့အကြီးကျယ်ကြီးဆိုးဝါးနေတာဆိုရင်တော့မရှိဘူးဟုတ်စားပြီးတော့အစွာဖွဲ့တက်တဲ့အထူးဒါကလည်းရခိုင်ပြည်နယ်ပုံပြတဲ့ရေးနဲ့ဒေတာငင်းငင်းအကြမ်းရေးဆိုပြီးတော့ peace and development ဆိုကျွန်တော်လုပ်တယ် social economic development ဆိုလုပ်တယ်လုပ်တဲ့အတွက်ကြောင့်ထောက်ပံ့မှုရဲ့ဇက်တိုက်ရှိနေတယ်ဟိုလူအပ်သလားဆိုရင်တော့တနင်္ဂနွေလုံးတိုင်းတာနေတွေ့ရင်တော့လိုအပ်မှာပေါ့ဒါပေမဲ့အဲ့ဒီတနေရာထဲမှာဖွဲ့ပြီးတော့အများကြီးလိုအပ်နေပြီလားလို့ပြောရင်တော့လည်းအဲ့လိုတော့လည်းမဟုတ်ဘူးလို့ကျွန်တော်အနေနဲ့ထင်တယ်
စာနယ်ရိက္ခာဘူလုံရဲ့အစီအစဉ်နဲ့ပတ်သက်လို့အစိုးရကလူသားချင်းစာနာထောက်ထားတဲ့အဖွဲ့တွေကကူညီပံ့ပိုးပေးနေပေမဲ့ပြည်ပခဖြစ်ခဲ့ရာဒေသတွေမှာညံဆန်ပြီးလွယ်ကူချုံမွေးတဲ့အကူအညီတွေပေးနိုင်မှုစာနာထောက်ထားမှုအကူအညီတွေပေးနေတဲ့အဖွဲ့အစည်းတွေပိုပြီးလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါကြောင့်လည်းအကူအညီပေးရေးအဖွဲ့တွေအနေနဲ့ရခိုင်ပြည်မြောက်ပိုင်းဒေသကိုပိုပြီးလွတ်လွတ်လပ်လပ်သွားရောက်နိုင်ဖို့ EU စာနာမှုဆိုင်ရာမဟာမင်းကြီးကမြန်မာအာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်။အခု EU ဥရောပသမဂ္ဂကပေးလိုခဲ့တဲ့အကူအညီသစ်တွေဟာတောင်နဲ့အရှေ့အာရှပစိဖိတ်ဒေသအတွေ့ EU ကပေးဖို့ရှိတဲ့အလှူငွေယူရို28တန်းတွေကတစိမ့်တစ်ပိုင်းဖြစ်ပါတယ်။1994ခုနှစ်ကလေးက EU ဟာမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအတွက်ယူရိုငွေတန်းပေါင်း229တန်းအထိပေးလိုခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။